conservative သမယိုးကြဝါဒီလွှတ်တော်အမတ်တိုနီအက်ဘော့တ်ဟာဩစတြေးလျနိုင်ငံရဲ့ဝန်ကြီးချုပ်သစ်အဖြစ်ကျန်းသစ်စာကျင်းဆိုလိုက်ပြီးတက်တန်း6နှစ်ကြာလီဘာပါတီဦးဆောင်တဲ့အစိုးရအုပ်ချုပ်ရေးအဆုံးသတ်စေခဲ့တာဖြစ်ပါတယ်။စက်တင်ဘာလ9ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်ကေဗင်ရက်ရဲ့လီဘာပါတီကိုမစ္စတာအက်ဘော့တ်ပါတီကအနိုင်ရလိုက်ပြီးကင်မရာမြို့တော်ရှိဘီယင်ကန်ကျုပ်အိမ်တော်မှာဒီကနေ့ဗုဒ္ဓဟူးနေ့မှာအခမ်းအနားနဲ့ကျန်းသစ်စာကျင်းဆိုလိုက်တာပါ။အသက်55နှစ်အရွယ်လီဘရယ်အမျိုးသားညွန်ပေါင်းအဖွဲ့အကြီးအကဲတိုနီအက်ဘော့တ်ကသူဝင်ကြီးချုပ်တာဝန်စတင်တဲ့ဒီကနေ့ကစပြီးရာထူးအဆောင်အယောင်ဟန့်ပြသက်သက်မဟုတ်ပဲတကယ့်လက်တွေလှုပ်ရှားသွားမှာဖြစ်တယ်လို့လူဆရာရှိတာတွေကိုချက်ချင်းကင်တွယ်သွားမယ်လို့ကတိပြုလိုက်ပါတယ်။ဩစတြေးလျနိုင်ငံရဲ့ပထမဆုံးအမျိုးသမီးနိုင်ငံသားရေးဝန်ကြီးဖြစ်လာတဲ့ဂျူလီဘစ်ရှပ်အပါအဝင်အစိုးရဝန်ကြီးအဖွဲ့ဝင်19ဦးဟာလည်းဝန်ကြီးချုပ်တိုနီအက်ဘော့တ်နဲ့အတူဒီကနေ့ကျန်းသစ်စာကျင်းပခဲ့ကြပါတယ်။မစ္စတာအက်ဘော့တ်ရဲ့အစိုးရအဖွဲ့ထဲမှာအမျိုးသမီးဆိုလို့မစ္စဘစ်ရှပ်တယောက်ပဲပါဝင်တာကြောင့်သူ့ကိုအတော်လေးဝေဖန်နေကြပါတယ်။ဩစတြေးလျနိုင်ငံမှာလူမှုညဉ့်ဉျေးမှုအစိုးရအဆုံးဖန်တီးနေကြသူတွေအပေါ်ကောက်တဲ့အခွန်ကိစ္စကိုဖျက်သိမ်းပြင်မယ်။အီရန်၊အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံကလာကြတဲ့ခိုလုံခွင့်လျှောက်ထားသူတွေအဝင်နှဲသွားအောင်သူလှုပ်သွားမယ်လို့မစ္စတာအက်ဘော့တ်ကကတိပေးထားပါရဲ့ရှင်။